Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဒီဇင်ဘာလ20ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3249လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူပြောပြပေးမှာပါကမ္ဘာတစ်လုံးကိုဗစ်ကူးစက်မှုတွေထဲမှာ Omicron ပိုးသစ်ကူးစက်မှုကအများဆုံးဖြစ်လာနေပါပြီအာဖဂနစ္စတန်နိုင်ငံရဲ့အငတ်ဘေးကိုကယ်ဆယ်ဖို့အတွက်စာနာမှုရမုံငွေကြေးကိုထူထောင်တော့မှာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ဝင်ငွေရလန်းတွေကိုပိတ်ဆို့ဖို့ကုလလူ့အခွင့်အရေးကိုယ်စားလှယ် Tom Andrews ကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင်
။ဟုတ်ကဲ့ပါရှင်။ထိုင်းနယ်နေဆက်မြို့မြဝတီမှာတင်းကနေနေ့ကတိုက်ပွဲတွေကြောင့်ဒေသအတွင်းကနေထိုင်းဘက်ကိုဒုက္ခသည်ထောင်ချီထွက်ပြေးနေကြရပါတယ်
။ဖလူစာတင်ကိုကျွန်တော်တို့ကလက်ရှိကျွန်တော်တို့ကအနှစ်လေးဖြစ်တဲ့အားတော့ဘလူးစာတင်ကြောင်ဘလူးစာတင်ကြောင်မှာဖြစ်တယ်သူတို့တော်များများလည်းကျွန်တော်ဟိုဘက်ကောင်ကိုတော့ကူပေးထား
တာကိမနာဆင်ချရပါမယ်ရှင်ဒီနောက်မှာတော့တရုတ်နဲ့ရုရှားတို့မဟာမိတ်ဖွဲ့ရတဲ့အကြောင်းရင်းနိုင်ငံတကာရွှေပြောင်းဒုက္ခသည်များဆန်ရကုလသမဂ္ဂရဲ့အစီရင်ခံတင်ပြချက်ထိုင်းရဲ့အကတမျိုးကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်စီးရင်သွင်းလိုက်တဲ့အကြောင်းစတဲ့သတင်းဆောင်ပါတွေအပြင်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေထဲကတုတ်တထူးခြားဆန်ပြသတင်းများအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရပါမယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင
်။ကမ္ဘာတလုံးကိုဗစ်ကူးစက်မှုတွေထဲမှာတောင်အာဖရိကမှာစတင်တွေ့ရှိခဲ့ရတဲ့ကူးစက်များဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ Omicron ကူးစက်မှုကအများဆုံးဖြစ်လာနေပြီးသူဟာဒေါက်တာပိုးတဲ့ဗီဇာပြောင်းမှုပိုးပြီးများတဲ့အတွက်အန္တရာယ်ဘယ်လောက်ကြီးတယ်ဆိုတော့ကိုသိပ္ပံပညာရှင်တွေမသိကြသေးပါဘူး။ကနဦးရရှိတဲ့အထောက်အထားတွေကသူဟာကိုဗစ် -19 ဖြစ်ပွားခဲ့သူတွေကိုပါထပ်ပြီးကူးစက်နိုင်ခြေရှိနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတတိပေးထားပါတယ်။ဒါကြောင့်ကူးစက်များ Omicron ပိုးတဲ့အန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်နိုင်ငံအများအပြားကကိုဗစ်ကန့်သတ်မှုအသစ်တွေကိုချမှတ်နေကြပါပြီ။ဒါမဲ့သတင်းပတ်တွေအတွက် American နိုင်ငံမှာဒီပိုးမပြန့်ပွားအောင်တားဆီးဖို့လုပ်ရမယ်လို့ NIH American မျိုးသားကျန်းမာရေးဌာနအငြိမ်းစားညွှန်ကြားမှု Dr. Francis Collins ကသတိပေးလိုက်တယ်လို့ American နိုင်ငံသားတန်း50လောက်ကာကွယ်ဆေးမထိုးဘဲနေတဲ့အတွက်ထူးစိတ်ပျက်တယ်လို့ပြောပါတယ်။ American နိုင်ငံသားတန်းပေါင်းများစွာဟာပထမချိန်ကာကွယ်ဆေးထိုးပြီးဖြစ်ပေမဲ့အားဖြည့်ကာကွယ်ဆေးမထိုးရသေးပါဘူး။ဒါကြောင့်သမ္မတ Joe Biden ရဲ့ထိပ်တန်းဆေးပညာအကြံပေး Dr. Anthony Fauci က COVID အန္တရာယ်ကာကွယ်နိုင်အောင်အားဖြည့်ကာကွယ်ဆေးထိုးဖို့တိုက်တွန်းပါတယ်။ဥလောပကျလောမှာလဲကိုဗစ်ပိုးကူးစက်မှုတိုးလာနေတာကြောင့်နိုင်ငံအစိုးရတွေကကိုဗစ်ကန့်သတ်ချက်အသစ်တွေကိုချမှတ်နေကြပါပြီ
။အာဖဂန်နစ္စတန်နိုင်ငံမှာရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကြပ်ဘေးကိုရှောင်လွှဲနိုင်ရေးအတွက်ရန်ပုံငွေတရက်ထူထောင်မှုတနင်္ဂနွေနေ့ကဆုံးဖြတ်လိုက်ကြပါတယ်။နိုင်ငံပေါင်း58နိုင်ငံနဲ့စုဖွဲ့ထားတဲ့ OIC ကအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အရေးပေါ်ညီလာခံကိုပါကစ္စတန်နိုင်ငံအစ္စလာမ်ဘတ်မြို့မှာတရက်တာကျင်းပခဲ့ပြီးအာဖဂန်နစ္စတန်ရင်ဆိုင်ရတဲ့လူသားချင်းစာနာမှုနဲ့စီးပွားရေးဆိုင်ရာကပ်ဘေးကိုဖြည့်ရှင်းနိုင်ဖို့စာနာမှုဆိုင်ရာရန်ပုံငွေအဖွဲ့ကိုတည်ထောင်လိုက်တာပါအာဖဂန်မှာကလေးငယ်တသန်းလောက်ဟာအာဟာရချို့တက်ပြီးတည်ဆောက်ရမယ့်အန္တရာယ်နဲ့ရင်ဆိုင်ရသလိုအခြားအံပေါင်းများစွာသောပြည်သူတွေဟာလည်းအငတ်ဘေးနဲ့ကြုံရမယ့်အခြေအနေမှာရှိနေပါတယ်ဒီရန်ပုံငွေအဖွဲ့ဟာအစ္စလာမ်ဖွံ့ဖြိုးရေးဘဏ် IDB ရဲ့ထိန်းချုပ်မှုအောက်မှာနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနဲ့ချိတ်ဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့တရက်တာကျင်းပတဲ့ညီလာခံအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ဒီညီလာခံမှာတာလီဘန်အစိုးရရဲ့ယာယီနိုင်ငံကြားရေးဝန်ကြီးအမီယာခန်မူတာဂီကအာဖဂန်နိုင်ငံရေးမှာတက်ဆိုင်သူတွေအားလုံးစုပေါင်းပါဝင်နိုင်ရေးအတွက်ရောအမျိုးသမီးအခွင့်အရေးအပါအဝင်လူအခွင့်အရေးမြင့်တင်ရေးအတွက်ပါသူတို့အစိုးရကအလေးထားလှုပ်ဆောင်သွားမယ်လို့ထပ်လောင်းကတိပေးသွားပါရယ်ဒါ့အပြင်အာဖဂန်မျိုးကိုတုံးပြီးဘယ်အဖွဲ့အစည်းကမှအခြားတိုင်းပြည်ကိုအကြမ်းဖက်တိုက်ခိုက်တာမျိုးဖြစ်မလာရအောင်လှုပ်ဆောင်သွားမယ်လို့လည်းထပ်မံအတည်ပြုပါရယ်။ရခိုင်အာဖဂန်အစိုးရကပန်ဆိုင်ပြီးအမေရိကန်နဲ့အနောက်နိုင်ငံတွေမှာအနှံထားတဲ့ဒေါ်လာ 9.5 ဘီလီယံထုတ်ယူသုံးစွဲခွင့်ကိုပိတ်ပင်ခံထားရပါတယ်။အဲ့ဒီငွေကြေးအများစုကိုအမေရိကန်ဗဟိုဘဏ်မှာအနှံထားတာဖြစ်ပါရယ်။
နောက်ဖက်ကန်ဒေတာမှာလူသေးဆုံးရတဲ့ပြစ်ခတ်မှုတစ်ခုမှာပါဝင်တယ်လို့တန်တရားရှိသူပါလက်စတိုင်းသား၄ဦးကိုအစ္စရေးတပ်တွေကဖမ်းဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကတင်းနင်းရင်းနဲ့မှပြောပါတယ်။နောက်ဖက်ကန်ဒေတာအခြေချစခန်းသားမှာဂျူးကျောင်းသားတွေအဖြစ်ပါတဲ့ကာဒစီကိုဂျေဇဘရင်းကပါလက်စတိုင်းသနတ်သမားအနည်းဆုံးတယောက်ကပြစ်ခတ်ခဲ့တဲ့အတွက်အသက်25နှစ်အရွယ်ကျောင်းသားတယောက်သေဆုံးပြီး2ဦးဒဏ်ရာရခဲ့တာပါ။တနတ်သမားလိုတန်မြတ်ရှိသူကိုအနောက်ဘက်ကန်ဒေတာမြောက်ပိုင်းကဆလစ်အယ်ဟာရီတာယွာနာမှာဖမ်းမိခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဖြစ်ခဲ့ရမှာတုံးတဲ့လက်နက်ကိုပါသိမ်းဆည်းရမိတာဖြစ်ပြီးတန်မြတ်ရှိသူကိုတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လုံခြုံရေးတပ်ဖွဲ့စီလွှဲပြောင်းပေးခဲ့တယ်လို့ပြောပါတယ်။ပါလက်စတိုင်းမှာအထူးသဖြင့်အနောက်ဘက်ကန်ဒေတာမြောက်ပိုင်းမှာဒေတာရင်းခြေချမှုဆိုင်ရာအကြမ်းဖက်မှုတွေတိုးလာနေပါတယ်။ဂျေရုရှလင်နဲ့အနောက်ဘက်ကန်ဒေတာကို1969အရှိလယ်ပိုင်းစစ်ပွဲမှာအစ္စရေးကတင်ပိုက်ခဲ့တာဖြစ်ပြီးအခုကအစ္စရေးရွှေ့ပြောင်းအခြေချသူ9သိန်းလောက်နေထိုင်တာဖြစ်ပါတယ
်။ဆူဒန်နိုင်ငံမှာအာနာရှင်သမရဟောင်းအိုမာအယ်ဘာရှားကိုဖြုတ်ချနိုင်ခဲ့တဲ့3နှစ်ပြည့်အထိမ်းအမှတ်ဖြင့်ထောင်ပေါင်းများစွာသောပြည်သူတွေဟာမြို့တော်ကာတွန်းရဲ့လမ်းမတွေပေါ်ထွက်ပြီးတနင်္ဂနွေနေ့ကဆန္ဒပြခဲ့ကြပါတယ်။ဝန်ကြီးချုပ်အဗ်ဒယ်လာဟမ်ဒေါက်နဲ့စစ်တပ်တို့ကြားမကြာသေးခင်ကနိုင်ငံရေးအပြေးယူလုပ်ခဲ့တာနဲ့ပတ်သက်လို့ဆန္ဒပြသူတွေကစာတမ်းတွေကန်ဆောင်ရင်းရှုတ်ချခဲ့ကြပါတယ်အပေးယူမလုပ်ဘူးပူပေါင်းလှုပ်ဆောင်ခြင်းမလို့အလိုမရှိဘူးစစ်တပ်အုပ်ချုပ်ရေးအလိုမရှိစတဲ့ကြွေးကြော်တန်းစာတမ်းတွေပွေရန်ကန်ဆောင်ရင်းကာတွန်းမြို့မှာဆန္ဒပြခဲ့ကြတာလို့အနာတိုလူသတင်းဌာနကဆိုပါတယ်ဆန္ဒပြသူတူဦးကတော့တချိန်ကစစ်အုပ်ချုပ်ရေးကိုဖြုတ်ချနိုင်ခဲ့တဲ့ကြီးမြတ်တဲ့တော်လှန်ရေးနေ့တွေကိုအမှတ်ရတဲ့အနေနဲ့အခုလိုလာရောက်ပြီးဆန္ဒပြရတာဖြစ်တယ်လို့ပြောပါတယ်နောက်တစ်ဦးကတော့ကျွန်တော်တို့နိုင်ငံမှာအယက်သားအစိုးရအပြည့်ဝအုပ်ချုပ်မှုကိုလိုချင်ပါတယ်လို့ပြောပါတယ်။တိုင်းပြည်ရဲ့စီးပွားရေးအခြေအနေရိုးရင်းဆိုးရွားလာတာကြောင့်ဆူဒန်ပြည်သူတွေက2018ခုဒီဇင်ဘာလ19ရက်နေ့မှာလမ်းမပေါ်ထွက်ဆန္ဒပြခဲ့ပြီးအဲ့ဒီနောက် 2019AB မှာစစ်တပ်ကအာနာသိရင်သမရအိုမာအယ်ဘာရှားကိုဖြုတ်ချခဲ့တာဖြစ်ပါတယ်ခင်ဗျာ။
American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ဖီယိုအမေရိကန်တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်တပ်တက်ဆိုးရှည်စင်မဲ့ဝင်ငွေရန်လန်းတွေကိုဖျက်တောက်ပြီးမြန်မာစစ်အာဏာရှင်ကိုနိုင်ငံတကာကနေဖိအားပေးချဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကရွန်ဂျာဒုက္ခသည်စခန်းကိုသတင်းသဘက်ကြားတောရောက်ခဲ့တဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကတနင်္ဂနွေနေ့ဒက်ကာကသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The international community can also do a lot more to bring pressure to bear on Myanmar
မြန်မာကိုနိုင်ငံတကာတိုင်းဝမ်းကနေဖိအားအတော်များများပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့မင်းအောင်လှိုင်ကအတော်ကြီးတဲ့သူ့စစ်တပ်အတွက်တိတ်ကြွားချင်တဲ့သူဖြစ်တယ်လို့တကယ်လဲကြီးမားတဲ့သူ့စစ်တပ်တက်ဆိုးရှည်စေဖို့အတွက်ထောက်ပံ့ငွေကအတော်လိုတဲ့အတွက်ဒီဝင်ငွေလမ်းတွေကိုနိုင်ငံတကာအတိုင်းဝိုင်းကနေဆန်းစစ်ပြီးဒီဆက်အာနာရှင်နဲ့ဆိုးရတဲ့သူ့ကျူးလွန်မှုတွေဆက်ပြီးမလုံနိုင်အောင်တားဆီးနိုင်မယ်လို့ထင်ကြောင်းပြောသွားတာပါနိုင်ငံတကာအတိုင်းဝိုင်းနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပိုးပြီးကောင်းတဲ့မိဖက်ဖြစ်အောင်လုပ်ပြီးရွန်ဂျာပြည်ထနာအဖြစ်ရှာရမှာမြန်မာစစ်တပ်ကိုဖိအားပေးဖို့လဲပန်ကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဟာရွန်ဂျာဒုက္ခသည်တပ်သားချော်လောက်ကိုလက်ခံထားရတာဖြစ်ပါတယ်။ရွန်ဂျာအသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရဟာဒုက္ခသည်တွေကိုစစ်စစ်ပြီးလက်ခံမယ်လို့ပြောထားပေမဲ့ကုဒီတော့မလုပ်နိုင်သေးပါဘူး။ကုလသမဂ္ဂကိုယ်စားလှယ် Tom Andrews ဟာဒီဇင်ဘာ23ရက်နေ့19ရက်နေ့ထိဘင်္ဂလားဒေ့ရှ်နဲ့ Caucasus Bazaar ကဒုက္ခသည်စခန်းတွေအပြင်ရွန်ဂျာ2000လောက်ရောက်နေပြီဖြစ်တဲ့ဘာစင်ချာကျွန်းကဒုက္ခသည်စခန်းကိုပါတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့စစ်အာဏာရှင်စနစ်ချုပ်ငြင်းရေးအတွက်ဆိုပြီးတောင်ကိုရီးယားနိုင်ငံရောက်မြန်မာတွေနဲ့မြန်မာအရေးကိုစာနာတဲ့တောင်ကိုရီးယားနိုင်ငံသားတွေကကျောင်းနန်းပြည်ချန်ဝမ်မြို့ချန်ဝမ်ဘူရာရှိမှာတင်းငွေနေတွေကဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒထုတ်ဖော်ပွဲကိုကျောင်းနန်းရောက်နိုင်ငံသားများကူညီစင်တာအပါအဝင်ကိုရီးယားမြန်မာပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့ချန်ဝမ်မြန်မာအသင်းတို့ပူးတွဲကျင်းပခဲ့ကြတာပါ။ဆန္ဒထုတ်ပွဲမှာကျောင်းနန်းနိုင်ငံသားကူညီစင်တာကမစ္စတာယီချောဆွန်ကမြန်မာအရေးကိုကိုရီးယားအစိုးရနဲ့ပြည်သူတွေကအခုတက်ပို့ပြီးထောက်ခံကူညီကြဖို့တိုက်တွန်းရင်းမြန်မာຫນွေဦးဒေါ်လာရင်းဆိုင်ရာတချင်းတွေတည်ဆိုခဲ့ကြတယ်လို့သိရပါတယ် ဂျပန်နိုင်ငံမှာလည်းတနင်္ဂနွေနေ့ကမြန်မာတွေတိုကျိုမြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါပါလက်ရှိမြန်မာနိုင်ငံရေးအခြေအနေကိုဂျပန်ပြည်သူတွေပုံမသိရှိစေဖို့ညီညွတ်သောတိုင်းရင်းသားများအဖွဲ့ AUN ကဆူဂါမိုဘူရာရှိမှာဟောပြောခဲ့ပြီးမြန်မာစေဘေးဆောင်ဒုက္ခသည်တွေအတွက်အလှူငွေကောက်ခံခဲ့ကြပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာဒီနှစ်ထဲအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့တိုင်ဖွန်းမုန်တိုင်းရိုင်းကြောင့်တေဆုံးသူကအခုချိန်ထိဆိုအနည်းဆုံး146ယောက်ရှိနေပြီလို့ဖိလစ်ပိုင်အစိုးရကပြောပါတယ်ဖိလစ်ပိုင်အလဲပိုင်းဘိုဟိုပြည်နယ်ဟာအထိအနာဆုံးဖြစ်ပြီးပြည်နယ်အုပ်ချုပ်ရေးမှူးအာသာရက်ကသူတို့ပြည်နယ်ထဲမှာအခုချိန်ထိတေဆုံးသူ82ဦးရှိပြီးပျောက်ဆုံးသူ10ဦးရှိနေတယ်လို့ပြောပါတယ်ပြည်နယ်ရင်းမြို့ပေါင်း48မြို့တက်က33မြို့နယ်ပဲအဆက်အသွယ်ရသေးတာဖြစ်ပြီးမုံတိုင်းကြောင့်အဆက်အသွယ်ပြတ်တောက်နေတဲ့အတွက်တေဆုံးသူအရေအတွက်ကူးတဲ့ပိုများလာဖို့ရှိတယ်လို့လည်းပြောပါတယ်မုံတိုင်းနောက်ဆက်တွဲရေကြီးမှုတွေမြေပြိုမှုတွေကြောင့်တေဆုံးဒဏ်ရသူတွေရှိနေတာပါ။ဒါပြန်မုံတိုင်းတန်ခမ်းရသူတွေအတွက်ဆန်းနဲ့ရိတ်ခါနဲ့တောက်သုံးရည်တွေလိုအပ်နေတယ်လို့လည်းပြောပါတယ်။ချက်သပရင်းနဲ့တောက်ကြံတွေမှာတိုက်ခတ်ခဲ့တဲ့ဒီမုံတိုင်းဟာဖိလစ်ပိုင်နိုင်ငံမှာလူပေါင်း8000နီးပါးကိုတည့်အောင်စေခဲ့တာဖြစ်ပြီးလူပေါင်း3000လောက်ကတော့ဘေးလွတ်ရာရှောင်ပြေးခဲ့ရတယ်လို့ဖိလစ်ပိုင်အစိုးရကပြောပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကစနေနေ့ကမုံတိုင်းတင်ဒေတာကိုတောက်ရောက်ခဲ့ပြီးအမေရိကန်ဒေါ်လာသန်း40နဲ့ညီမျှတဲ့ဖိလစ်ပိုင်ငွေပေဆို1ဘီလီယံထောက်ပံ့မယ်လို့ကတိပြုခဲ့ပါတယ်။ Pacific သမုဒ္ဒရာနဲ့တောင်တိုပင်လယ်ပြင်ကြားရှိတဲ့ဖိလစ်ပိုင်နိုင်ငံမှာတိုင်ဖုန်းမုန်တိုင်းရိုင်ဟာလေတိုက်နှုန်းတစ်နာရီကိုမှန်120ကနေ180နီးပါးတိုက်ခတ်ခဲ့တာဖြစ်ပြီးဒါဟာမကြာခင်နှစ်တွေအတွင်းအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်ခဲ့တာပါ။ဖိလစ်ပိုင်မှာနှစ်ဆင်မုန်တိုင်းအကြိမ်20လောက်တိုက်ခတ်လေ့ရှိပါတယ
်။အဲ့လိုတိုင်ဖုန်းမုန်တိုင်းတန်ကြောင်နေအများပြားပျက်စီးသွားတဲ့ဖိလစ်ပိုင်နိုင်ငံပြည်သူတွေအတွက်ဘိုယဟန်မင်းကြီးဖရန်စစ်ကတနင်္ဂနွေနေ့မှာဆူတောင်းမြစ်တာပို့တက်လိုက်ပါတယ်။ပြင်းထန်တဲ့တိုင်ဖုန်းကြောင့်ဥယျာဉ်ပျက်စီးခဲ့ရတဲ့ဖိလစ်ပိုင်ပြည်သူတွေနဲ့အတူတစားတည်းရှိတယ်လို့ဆိုတာကိုသူကပြောကြားသွားတာပါ။အခုလိုအခက်အခဲကြုံနေရတဲ့မိသားစုတွေအတွက်ဖျားသခင်ရဲ့နှစ်သိမ့်မှုနဲ့ကောင်းချီးပေးမှုကိုကြားရောက်ပါစေလို့ဆူတောင်းပေးလိုက်ပါတယ်။ဆိုပြီးတော့ဒီပိုယဟန်မင်းကြီးကပြောခဲ့တာပါ။ဖိလစ်ပိုင်နိုင်ငံရဲ့အပြင်းထန်ဆုံးတိုင်ဖုန်းတန်ကြောင့်အနည်းဆုံးလူ112ဦးသေဆုံးခဲ့ပါတယ်။နောက်ထပ်10ဦးပျောက်ဆုံးနေပြီး73ဦးထဏ်ရာရခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံဘူဟောဒေတာအုပ်ချုပ်ရေးမှူးအာတာရပ်ကပြောပါတယ်။သတင်းပေးပို့ချက်တွေအရရေကြီးမြေပြိုမှုတွေကြောင့်အသေးအပြောက်ပိုတိုးလာနိုင်တယ်လို့ခန့်မှန်းထားပါတယ်။အခုလိုမှုန်တိုင်းနဲ့ခံရတဲ့ဒေတာကိုသမရဒူတာတေးကတွားရောက်ကြည့်ရှုခဲ့ပါတယ်ခင်ဗျာ။
ထိပ်တရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။မြန်မာစစ်ကောင်စီတပ်တွေနဲ့အတူလက်အောက်ခံ BGF နေချားဆောင်တပ်တွေကတစ်ဖက်၊ကရင်အမျိုးသားလွတ်မြောက်ရေးတပ်၊ပြည်သူ့ကာကွယ်ရေးတပ် PDF တို့ကတစ်ဖက်၊မြောက်ဝတီခရိုင်မြစ်တာလင်းမြိုင်ရွာဘက်မှာတိုက်ပွဲဖြစ်ပြီးဖလူးရွာထဲမှာလည်းစစ်ပေးရှောင်ဒုက္ခသည်တွေရှိရာကိုဝင်းရောက်ပစ်ခတ်တာတွေရှိတဲ့အတွက်ဖလူရွာဘက်မှာလည်းနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဒါကြောင့်ကရင်ဒုက္ခသည် 2000 ကျော်လောက်ဟာတောင်ရင်မြစ်ကိုကူးပြီးထိုင်းဘက်ကိုညဦးပိုင်းအထိထွက်ပြေးလာနေကြပါတယ်။ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင
်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင် KNU တပ်မ6ထိန်းချုပ်ရာ 4K ကော်မြို့တစ်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းပြီးလွှတ်တော်အမှတ်2ဦးနဲ့တကြွလှုပ်ရှားသူတွေကိုဖမ်းဆီးခဲ့တာကစပြီး KNU တပ်ဖွဲ့တွေ PDF ပြည်သူ့ကာကွယ်ရေးတပ်တွေစတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာ၅ရက်ရှိသွားပါပြီ။တနင်္ဂနွေနေ့မှာလည်းမြစ်တာလေးမြိုင်ဆိုတဲ့ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးညနေပိုင်းမှာတော့ပြည်တွင်းစစ်ဘေးရှောင်9000လောက်ခိုလုံနေတဲ့ဖလူရွာဘက်မှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒုက္ခသည်တွေခိုလုံနေတဲ့ဖလူစာတင်ကျောင်းဘက်ကိုစစ်ကောင်စီတပ်တွေနဲ့နေရဲကောင်တပ်တွေဝင်ရောက်လာတဲ့အတွက်ဒုက္ခသည်တွေဟာထိုင်းဘက်ကိုထွက်ပြေးနေရကြောင်းဖလူရွာကဒေသခံတဦးကပြောပြပါတယ
်။အဲဖလူစာတင်ကူကျွန်တော်တို့ကလက်ရှိကျွန်တော်တို့ကနှစ်လေးဖြစ်တဲ့အားတော့ဖလူစာတင်ကျောင်းဖလူစာတင်ကျောင်းမှာဖြစ်တယ်။သူတို့တော်များများလည်းကျွန်တော်ဟိုဘက်ကန်းကိုတော့ကူပေးထားတယ်နှစ်လေးနေရာမှာ။ကိုမောင်တို့လည်းနည်းနည်းခဏရက်ထားတယ်။ပြီးတော့အော်ရဲလက်နက်တီးတန်တွေတနက်တန်တွေညင်းနေတဲ့အတွက်ကြောင့်ဒီဘက်ကန်းလာပဲထားထားရတယ်။ဟိုဘက်ကမရှိရသေးဘူး။တက်ဝက်လောက်ပဲရှိရသေးတယ်။
လူရည်ထောင်နဲ့ချီပြီးတောင်ရင်မြစ်ကိုကူးပြီးပြေးနေရကြောင်းအသက်အရွယ်ကြီးသူတွေအတွက်အခက်အခဲရှိတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတူကလည်းပြောပြပါဗျ။အ
ဲဆောင်းလက်ကြည့်ရှိတယ်ရှိတယ်ခင်ဗျာ။တချို့နေရာတွေမှာလည်းဂျီကလူတည့်ရဲ့ညီမညစ်ပြပြကူရတာတို့ခဲကူရတဲ့အတွက်
တချို့ကျမရင်းမပြေကုန်ဘူးပကြီးတွေကတော့ကူကူခက်ခဲနေတယ်ပေါ့
တနက်တွေပြက်ခတ်တန်နေကြောင်းတောင်ရင်မြစ်ကိုကူပြီးထိုင်းဘက်ချမ်းကိုပြေးနေသူတွေလည်းရှိတယ်လို့ပြေးလို့မရလို့တောတောင်တွေထဲပုန်းအောင်နေရသူတွေလည်းရှိနေသေးတာပါပြည်တွင်းမှာကြံနေတဲ့ဒုက္ခတွေတူဦးကတော့အခုလိုပြောပြပါတယ်
ထောင်းထဲမှာလေခါတယ်ရေတွေလည်းစူရွှဲလို့အဲ့ဒီမှာထောင်းထဲမှာကြောက်ကဘာထဲမှာအဲ့ဒီမှာတက်ပြီးမှနေရတာဒီမှာရေမှာချမ်းတော့အခုတော်တော်လေးကိုချမ်းနေရသူတို့မှလေကျွန်တော်တို့မနေရတော့ဘူးလေမှာအဲ9နာရီ10မိနစ်လောက်မှဆိုတော့မတိတော့ဘူးအဲ့ဒီမှာသူတို့မှဖလောက်ဖလောက်တော့ဒိုးဦးကြီးနဲ့ဖြစ်ကြပြီပြောဟိုအမြောက်ကောင်ကအဖွဲတွေကဆင်းလာတယ်လို့ကြားတာပဲဆင်းလာတယ်ဖလူးရွာလေးဝင်လာတော့အဲ့ဒီမှာဒီကအဖွဲတွေကပြန်မှထိတွေ့မှုဖြစ်တာပေါ့အကစားကသူတို့10ယောက်လောက်အထက်ထဲမှာပိတ်မိနေသေးရဲ့ဖလူးရွာထဲမှာအဲ့ဒါဆိုတိုက်ပွဲကဖြစ်အောင်မဲ့သဘောရှိတယ
်ထိုက်တဲ့ချမ်းကိုပြီးခဲ့တဲ့ရက်ကလည်းဒုက္ခတဲ့2000ကျော်ထွက်ပြေးသွားခဲ့ပြီးဒီဇင်ဘာလ19ရက်နေ့မှာတော့ဒုက္ခတဲ့တရားကျော်ကိုထိုင်းဘက်ကမြန်မာဘက်ကိုပြန်ပို့ပေးခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့အဲ့ဒီဒုက္ခတဲ့တွေနေထိုင်ရာမဲထော်တလေးဘက်မှာလည်းသူတို့နေအိမ်တွေလက်နက်ကြီးကြီးတွေကြလို့ပျက်စီးတာတွေရှိတယ်လို့တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်မလုံခြုံတာကြောင့်နေရက်ကိုပြန်လို့မရသေးပါဘူး။ကြံနေသေးတဲ့ဒုက္ခတဲ့တွေဟာထိုင်းဘက်ကိုဒီဇင်ဘာလ19ရက်နေ့ညနေပိုင်းမှာထပ်ပြီးထွက်ပြေးလာနေတဲ့အတွက်ထိုင်းဘက်ကလည်းစစ်ဘေးရှောင်ဒုက္ခသည်တွေကိုနောက်ထပ်နေရရင်းကိုပြန်ပို့လာတယ်မလုပ်စေချင်ဘူးဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ်မြန်မာဘက်မှာရှိတဲ့ဒုက္ခသည်တွေဟာလည်းစစ်ပွဲတွေကြောင့်နေထိုင်စရာနေရာအစားအသောက်နဲ့တောက်ရအခက်အခဲတွေကြုံနေရပြီးတောတောင်တွေထဲမှာတင်းရှောင်နေရဆဲဖြစ်ပါတယ်ရှင
်ဒါတော့ကရင်ပြည်နယ်တွင်စစ်ရေးအခြေအနေနောက်ဆုံးရသတင်းကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးချင်ပါတယ်အမေရိကန်အနောက်နိုင်ငံတွေနဲ့တင်းမာမှုတိုးလာနေတဲ့အတော်အတွင်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဗီဒီယိုကွန်ဖရင့်နဲ့ထိပ်သီးတွေ့ဆုံခဲ့ကြပြီးတဲ့နောက်စီးလုံးညီညွတ်မှုကိုပြသခဲ့ကြပါတယ်။ VOA ရဲ့တန်တမန်ရေးဆိုင်ရာအကြီးတန်းသတင်းတာဝန်ခံစင်တီစိန့်ရဲ့သတင်းဆောင်ပါကိုတင်ပြပေးပါမယ်ရှင်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်ခေါင်းဆောင်ရှီဂျင်ပင်တို့ကြားပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဗီဒီယိုကွန်ဖရင့်နဲ့ထိပ်သီးတွေ့ဆုံဆွေးနွေးမှုကိုရုရှားနဲ့တရုတ်မီဒီယာတွေမှအထူးတလဲဖော်ပြခဲ့ကြပါတယ်။ဘေကျင်းမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်တွေကိုတန်တမာရေးအရာသပိတ်မှောက်ကြောင်းအမေရိကန်နဲ့တခြားသောနိုင်ငံအတော်များများကကြေညာပြီးနောက်မှာရုရှားသမ္မတပူတင်ကဘီဂျင်းအိုလံပစ်ပွဲတော်ကိုတက်ရောက်မယ်လို့ကြေညာခဲ့တဲ့ပထမဆုံးသောကမ္ဘာခေါင်းဆောင်တဦးဖြစ်ပါတယ်။ယူကရိန်းနဲ့နေဆက်မှာရုရှားသမ္မတပူတင်ကစစ်ရေးတိဆောက်နေတာကိုနားလည်ထောက်ခံကြောင်းတရုတ်သမ္မတရှီဘက်ကလည်းအခိုက်အမာပြောဆိုခဲ့ပါတယ်။ယူကရိန်းနဲ့နေဆက်မှာတရုတ်ဘက်ကစစ်အင်အားတိဆောက်လာမှုအပေါ်အမေရိကန်နေတိုမဟာမိတ်အဖွဲ့နဲ့ဥရောပသမ္မဂဒုက္ခဆွေးရင်နေကြပြီးယူကရိန်းရဲ့ခရိုင်းမီးယားဒေသကို2014ခုနှစ်မှာသိမ်းယူခဲ့သလိုမျိုးထပ်လုပ်လာရင်တော့ရုရှားအစိုးရဘယ်တော့မှမကြုံဘူးသေးတဲ့ပြင်းထန်တဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့လည်းပြောဆိုထားကြတာပါရုရှားသမ္မတကအင်အားပြပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်ကိုဆန့်တက်နေတာလို့လည်းသုံးသပ်သူတချို့ကဆိုပါတယ်လန်ဒန်ချေဆိုင် Royal United Services Institute ကမာယာနာဘိုရိုယုကအခုလိုပြောပါတယ
် Russia Kremlin sees it appropriate that
American အစိုးရအပေါ်မှာဖိအားပေးဖို့အတွက်တင့်တော်တဲ့ကာလလို့ Russia အစိုးရဘက်ကနေရှုံ့မြင်ထားတာပါ American ဟာတရုတ်ပေါ်မှာအာရုံရောက်နေတယ်လို့ယူဆထားတဲ့အခုကာလမှာဖြစ်ပါတယ
်ရုရှားသမ္မတပူတင်နဲ့တရုတ်သမ္မတရှီရိုရဲ့အွန်လိုင်းကနေထိပ်သီးဆွေးနွေးပွဲမှာအကျိတ်အနယ်ဖြစ်စရာတွေရှိခဲ့ပြီးမယ်လေခေါင်းဆောင်တို့ကြားဆက်ဆံရေးကောင်းရှိတဲ့ပုံစံမျိုးပေါ်အောင်ဆောင်ရွက်ခဲ့တယ်လို့လည်းသုံးသပ်သူတွေရှိပါတယ်။ German Marshall Fan ကမိုက်ကယ်ခင်မစ်က Skype ကနေတစ်ဆင့်အခုလိုပြောပါတယ
်။ It seems to be sort of genuine chemistry between them which is significant.
သူတို့ German အမှန်တကယ်အဆင်ပြေနေတဲ့ပုံစံမျိုးတွေ့မြင်ရတာဟာထူးခြားမှုဖြစ်ပေမဲ့အသေးစားမှတ်ယူလို့တော့မရပါဘူး။ဒါဟာဥရောပနဲ့အမေရိကန်တို့မကြီးစိုးစေရေးဆိုတဲ့နားလည်မှုနဲ့စည်းကမ်းချက်တွေချမှတ်ရေးရုရှားနဲ့တရုတ်လိုနိုင်ငံတွေကတိတ်ပြီးအရေးပါတဲ့အခန်းကဏ္ဍကပါဝင်ရေးဆိုတဲ့သူတို့လိုချင်တဲ့ကဘာမျိုးအတွက်အသေးစားသဘောတူညီချက်ရှိပြီးဒီပုံရိပ်မှန်းချက်အတွက်လုပ်နေကြတယ်ဆိုတာရှင်းပါတယ
်ရုရှားရဲ့စွန့်ရအတွက်တရုတ်ဟာဈေးခွက်ကြီးတစ်ခုဖြစ်တာကြောင့်လဲနှစ်နိုင်ငံကြားစီးပွားရေးဆက်ဆံမှုကကောင်းမွန်နေတယ်လို့လဲမိုက်ကယ်ခင်မစ်ကပြောပါတယ်
This is of course the lifeblood of the Russian economy.
ဒါကရုရှားစီးပွားရေးရဲ့ပင်မသွေးရောကြီးပါ။နောက်ပြီးဥရောပနဲ့ရုရှားကြားအမှန်တကယ်တင်းမာမှုဖြစ်နေတဲ့အချိန်ကာလမှာအထူးပဲအရေးကြီးပါတယ်
။ဒ တရုတ်နဲ့ရုရှားသမ္မတကြားယင်းဤတဲ့မဟာမိတ်ဖြစ်ရေးဂရုပြုချပေးမယ်လို့လဲယူကရိန်းဒါမှမဟုတ်လဲထိုင်ဝမ်ပဲဖြစ်စေအမေရိကန်နဲ့ပြဿနာကြီးတစ်ခုခုဖြစ်လာခဲ့တဲ့အခါမှာတော့သမ္မတရှီနဲ့သမ္မတပူတင်တို့အနေနဲ့တစ်ဖက်ဖက်ကစီးရီထောက်ကူမှုတော့အကူလို့ရမယ်အနေအထားမရှိဘူးလို့လဲကင်မစ်ကပြောပါတယ်တရုတ်ရုရှားပူးပေါင်းဆောင်ရွက်မှုမှာအကန့်အသတ်တွေရှိနေတယ်လို့ကာနဂီမော်စကိုစင်တာကအလက်ဇန်ဒါဂါဘူးကရှုမြင်ပါတယ
် I guess that both Russia and
Russia နဲ့တရုတ်တို့ဟာသူတို့ရဲ့မဟာဗျူဟာမြောက်ကိုပိုင်လုံးပန်ခွင့်ကိုအလေးနဲ့ထားကြတယ်လို့ကျွန်တော်ခံမှန်းပါတယ်အမျိုးသားရေးစိတ်ဓာတ်ကလည်းအမြင့်တွင်နေပါတယ်မယုံကြည်မှုအတိုင်းအတာတစ်ခုအထိရှိသလိုရှင်ပြိုင်မှုတွေတွေ့မြင်နေရတဲ့အာကာသအစီအစဉ်တို့လိုမျိုးနေပယ်ရီမှာလဲရှင်ပြိုင်မှုကအတိုင်းအတာတစ်ခုထိရှိပါတယ
်အမေရိကန်ရဲ့မဟာမိတ်တွေနဲ့ပိုးပြီးညီညီကပ်ကပ်ဆောင်ရွက်ဖို့ယူကရိန်းရဲ့နယ်မြေတည်တံ့ခိုင်မြဲရေးလိုကိစ္စတွေမှာရပ်တည်ဆောင်ရွက်ဖို့လိုအပ်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အတွက်တော့တရုတ်နဲ့ရုရှားကြားပိုးပြီးတော့နီးစပ်တဲ့မဟာမိတ်ဖွဲ့မှုကစိန်ခေါ်အကဲဆန့်ချက်တစ်ခုဖြစ်လာတယ်လို့လဲကျွမ်းကျင်သူတွေကပြောပါတယ်ရှင်တော်ရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ကြည့်ရှုနားဆင်နိုင်တယ်လို့ကျမတို့ရဲ့ Facebook ဖြစ်တဲ့ bami.voanews.com မှာလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရွှေပြောင်းဒုက္ခသည်တွေကိုမနှစ်မြို့တာရန်လိုမုန်းတိတာတွေပိုတိုးလာတယ်လို့ဒီဇင်ဘာ18နေ့ချရောက်တဲ့နိုင်ငံတကာရွှေပြောင်းဒုက္ခသည်များနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစာကဖော်ပြပါတယ်ရွှေပြောင်းအခြေချလူတွေကိုအပြစ်တင်ပြီးဘေးဖယ်ထားဖို့လုပ်တာကကိုဗစ်ကာလအတွင်းဒုက္ခသည်တွေကိုအသက်အန္တရာယ်တွင်းနဲ့တွန်းပို့တယ်လို့ဖြစ်တယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။ဂျီနီဘာကနေလီဆာရှလိုင်းပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်
။ကမ္ဘာလူဦးရေရဲ့ခုနှစ်ပုံတစ်ပုံဖြစ်တဲ့တန်းတစ်ထောင်လောက်ဟာရွှေပြောင်းနေရတယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြပါတယ်။အဲ့ဒီတည်းက281တန်းဟာနိုင်ငံတကာကိုထွက်ပြေးခိုလုံသူတွေဖြစ်ပြီး84တန်းကပိဋိပက္ခအကြမ်းဖက်မှုနဲ့ရာသီဥတုပြောင်းလဲမှုဒဏ်ကြောင့်နေရာစွန့်ခွာနေရတာပါ။ရွှေပြောင်းဒုက္ခသည်အများစုဟာစားဝတ်နေရေးပိုအဆင်ပြေမဲ့နေရာကိုရှားပုံတော်ဖွင့်ကြရင်အသက်အန္တရာယ်ရှိတဲ့ခရီးနဲ့အခြားအန္တရာယ်တွေကိုကြုံနေရတယ်လို့နိုင်ငံတကာရွှေပြောင်းအခြေချလူသူများကူညီရေးအဖွဲ့ IOM ရဲ့ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗစ်တိုရီနိုကပြောပါတယ်အခြားလူတွေကတော့သဘာဝဘေးအန္တရာယ်နဲ့လူတွေဖန်တီးလိုက်တဲ့ဘေးစိုးတွေကိုကြုံရပြီးနေရာစွန့်ခွာလာသူတွေဖြစ်တယ်လို့သူကဆိုပါတယ်အဲ့ဒီလိုဒုက္ခရောက်နေသူတွေကအများစုဟာကဘာတလောရွှေပြောင်းသွားလာရလမ်းကြောင်းတစ်လျှောက်မှာမတမာတဲ့လူကုန်ကူးသူတွေလက်ထဲရောက်ကုန်ကြတယ်လို့သူကပြောပါတယ်ဒီကြားထဲကိုဗစ်ကြောင့်ပိုဆိုးလာစေတယ်လို့ IOM အကြီးအကဲ Victorino ကပြောပါတယ
် Beyond the images of closed borders separated families and economic instability
နေဇတ်တွေပိတ်ထားတာမိသားစုတကွဲတပြားစီဖြစ်နေတာနဲ့စီးပွားရေးမတည်မငြိမ်ဖြစ်နေတာတင်မကပဲအခုဆိုကိုဗစ်ကရောဂါဖြစ်ပွားတာနှစ်နှစ်ရှိလာချိန်မှာအင်းရှင်နိုင်ငံတွေကရွှေပြောင်းအခြေချလိုတဲ့ဒုက္ခသည်တွေကိုအဝင်မခံကျင်တဲ့ဆန့်ကျင်တဲ့စိတ်တွေပိုတိုးလာပြီးအဲ့ဒီနိုင်ငံတွေရဲ့မူဝါဒအဖြစ်ကျဉ်းသုံးလာနေကြပါတယ်အဲ့ဒါကိုကျွန်တော်တို့လက်မခံနိုင်ပါဘူ
းအခုလိုတောင်ဝင်မဲ့လုံနေကြမဲ့အစားဥပမာသူနာပြုတွေကျန်းမာရေးဝန်ထမ်းတွေလိုအသုံးတက်မဲ့ရွှေပြောင်းအခြေချလူသူတွေကိုလက်ခံမယ်ဆိုရင်တန်းနဲ့ချီတဲ့ပြည်သူတွေကိုဗစ်ကာယောဂါအန္တရာယ်မရှိနိုင်ဘူးလို့လည်းသူကထောက်ပြပါတယ်မူရင်းနေရမှာကြံခဲ့တဲ့ခိုကိုရမယ်မိသားစုဝင်တွေစီကိုရွှေပြောင်းဒုက္ခသည်တွေပြန်ပို့တဲ့ငွေကြီးကလည်းအသက်ငယ်ရာရောက်တယ်လို့ Victorino ကပြောပါတယ
် The positive social and economic impact in the countries where they reside and the $540 billion remitted last year to communities
ဒုက္ခသည်တွေရောက်လာတဲ့နိုင်ငံတွေမှာလည်းကောင်းမွန်တဲ့လူမှုပတ်ဝန်းကျင်နဲ့စီးပွားရေးအခြေအနေတွေရှိလာစေပါတယ်မနစ်တုန်းကဆိုရင်ကမ္ဘာမှာရောက်ရှိနေတဲ့ရွှေပြောင်းအခြေချသူတွေလွှဲလိုက်တဲ့ငွေကြေးပမာဏကဒေါ်လာဘီလီယံ540ရှိပြီးဂန္ဓာအတီးတီးမှာအကျိုးအမြတ်ရရှိစေခဲ့ပါတယ်
။ဒါကြောင့်ရွှေပြောင်းဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့ကိုလည်းကုလသမဂ္ဂကရောနိုင်ငံတကာအဖွဲ့အစည်းတွေကပါတိုက်တွန်းနေကြပါလေ။အဲဒီလိုမှမလုပ်ဘူးဆိုရင်ကမ္ဘာအခြားပြည်သူတွေရဲ့ကျန်းမာရေးကိုပါချိန်ချောက်လာလိမ့်မယ်လို့ဆိုပါတယ်ခင်ဗျာ။
ဒါတော့နိုင်ငံတကာရွှေ့ပြောင်းအခြေချသူများရေကူလာသမဂ္ဂရဲ့သတိပေးထားတဲ့အစီရင်ခံစာကိုကိုညံဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။သောရရှင်များရှင်ထိုင်းနိုင်ငံကဂျီးလက်အကဒမျိုးကိုကုလသမဂ္ဂကရှီဟောင်းယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်လိုက်တဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကလူငယ်ကားကြီးတွေလေးတွေရဲ့ငှက်ကလေးတွေလိုဝတ်ဆင်ပြီးပျော်ပြောင်းယဉ်ကျေးစွာဝိုင်းဖွဲ့ကတဲ့ဂျီးလက်အကဒမျိုးကိုပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့မှာကမ္ဘာယဉ်ကျေးမှုအမွေအနှစ်စည်းရင်းဝင်အဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကသတ်မှတ်လိုက်ပါတယ်ဒီအကြောင်း AFP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးကိုခင်မောင်စုမင်းကပြောပြပေးထားပါတယ်ရှင
်အိန္ဒိယကနေဆင်းသက်လာတဲ့အဆိုကောဇလန်းအပြောကိုပါတွဲဖက်တင်ဆက်ထားတဲ့အဲ့ဒီအကကိုထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုရှိတဲ့ဒေသတွေမှာအစဉ်အဆက်ကပြလာကြတာရာစုနှစ်တွေအတော်ကြာခဲကြတိုင်းဖြစ်ပါတယ်။အဲ့ဒီအကဟာဘရင်သားတော်မင်းသားလေးကလူတစ်ပိုင်းငါတစ်ပိုင်းမင်းသမီးလေးမန်နိုရာကိုကဲတင်တဲ့ဇလန်းကိုပြန်လဲတီးဆိုပြောပြတာဖြစ်ပါတယ်။ကပြဖြောပြေမှုတွေကိုတုံးရတီးတီးတင်ဆက်ကြရပါတယ်။အဲ့ဒီလိုအတွက်ကြောင့်ထိုင်းနိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တဲ့နိုရာကပြဖြောပြေမှုကို UNESCO ရဲ့ကမ္ဘာအမွေအနှစ်အဖြစ်တရားဝင်စင်သွင်းလိုက်တာဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်ကျေးလက်အကအဖြစ်ကနေဒီကမ္ဘာလုံးအထိလူသိများလာအောင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်။မလေးရှားနယ်စပ်ကနေတိတ်မွေးလာတဲ့ထိုင်းနိုင်ငံရဲ့နရာတီဝက်ပြည်နယ်စူနိုင်းပိုင်တီခရိုင်မှာရှိတဲ့ရွာငယ်လေးရဲ့ကပြဖြောပြေမှုတွေဟာကဘာကျော်လာနိုင်ပါတယ်။အဲ့ဒီရွာကဒီအကကိုကပြဖြောပြေကြတဲ့လူငယ်အမျိုးသားအမျိုးသမီးတွေဟာစနေနေ့လိုနေ့တွေမှာငါးပိုင်းလူပိုင်းပုံပေါ်ထားတဲ့အယောင်အသွေးစုံတွေနဲ့ဝတ်စုံကိုကျွမ်းကျွမ်းကျင်ကျင်ဝတ်ဆင်နိုင်ကြပါတယ်။ဒီအကရဲ့ရွေချက်နဲ့ပတ်သက်လို့အကအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့ဘန်ချီရန်တနာဘိုနိုကအခုလိုပြောပါတယ်။
เดี๋ยวมีความสัมพันธ์กับคนใต
้ดีตองไม้ดีตามาတော့노라อกกะปะဖြိုပြရတဲ့အရေးကြီးတဲ့အကြောင်းအချက်နှစ်ခုရှိပါတယ်တစ်ခုကတော့လူတွေကိုကောင်းသောအကြံကောင်းသောအမှုတွေပဲလုပ်ကြဖို့ဆိုတဲ့အသည့်ကိုပေးဖို့ဖြစ်ပါတယ်ဒုတိယအချက်ကတော့မိဘဆရာသမားတွေကိုလေးစားသမှုပြုတဲ့အခမ်းအနားနဲ့ယုံကြည်မှုလည်းဖြစ်ပါတယ
်ဒီမုတ်ကရိယာလေးတွေအပါဝင်တီးဝိုင်းငယ်လေးတွေနဲ့လက်ချောင်းတွေမှာဝီလက်သက်အရှိန်တတ်ဆင်ထားတဲ့လူငယ်ကားကြီးတွေ၅ဦးကဝိုင်းဖွဲ့ပြကပြနေကြပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းကိုဗစ်ကပ်ရောဂါကာကွယ်ရေးကန့်သတ်ချက်တွေရှိတဲ့အတွက်ကြောင့်အများပြည်သူတွေကိုဖျော်ဖြေမှုတွေနည်းနည်းလောက်ပဲလုပ်နိုင်တယ်လို့ဆိုပါတယ်။နှစ်အတော်ကြာနူရာအကကိုကပြခဲ့တဲ့ဆမန်ဒိုဆိုမီကတော့ရလာပြည်နယ်ကဘွဲရကျောင်းသူတူပါဒီတောင်ပိုင်းပြည်နယ်တွေမှာဒီအခါကိုဘဲပါတာဝင်မဲဖြစ်ဖြစ်ကပြနိုင်တယ်လို့သူကပြောဆိုသွားပါတယ်ခင်ဗျာ
မာရမနိုရာတဲ့ประมาณ 6-7 ปีแล้วค่ะ
ဗုဒ္ဓဘာသာဟိန္ဒူနဲ့မွတ်စလင်ဘဲပါတာဖြစ်ဖြစ်ဒီအခါကိုကပြနိုင်ပါတယ်အခုလို UNESCO ရဲ့မွေနှစ်စည်းရင်းမှာပါသွားတဲ့အတွက်သိက္ခာကိုဂုဏ်ယူပါတယ်ထိုင်းရင်ချင်းမှုအမှုပညာတွေအလုံးကိုကဘာကအတိအမှတ်ပြုစေချင်ပါတယ်ကိုခင်မောင်ဆုမေစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9日ထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOE American Dan ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းကြည့်ရှုနိုင်ပါသေးတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOE မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါသေးတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOE မြန်မာပိုင်း YouTube လိပ်စာက youtube.com/voebamisechannel ဖြစ်ပါတယ်။စလုံးပေါင်းက voebamisechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOE Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voebamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ facebook.com/voabursa ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်။VOA American တန်ရ2022ခုနှစ်ဒီဇင်ဘာလ20ရက်တနင်္လာနေ့မနေ့ခင်းအစည်းအဝေးတွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အစည်းအဝေးမှာတော့မြန်မာပြည်ကပေးစာသတင်းတွေတဲ့ကတုတ္တထူးခြားစံပြသတင်းများအပတ်စဉ်ခဏတွေကိုနားဆင်ကြရပါမယ်။အခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးမှာပါ။ပြည်သွင်းနိုင်တင်ပြနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီသတင်းပတ်အတွက်တော့စင်ရဲမွဲတင်မှုနှစ်ဆတိုးလာပြီးလူသားချင်းစာနာထောက်ထားမှုအကူအညီအရေးပေါ်လိုအပ်နေတဲ့မြန်မာနိုင်ငံအကြောင်းကိုနားဆင်ကြရပါမယ်။မိုက်အင်ချင်းနိုင်ကူညီတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေစင်ရဲမွဲတေမှုနဲ့စတိုးလာပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့မြန်မာနိုင်ငံအခြေအနေကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားတဲ့အရေးပေါ်အကူအညီတွေလိုအပ်နေပြီလို့2022ခုနှစ်ဒီဇင်ဘာလ10ရက်နေ့ကအရာဝတီသတင်းဌာနမှဆောင်းပါးရှင်လင်းထက်မြက်ကရေးသားထားပါတယ်။အရေးပေါ်အကူအညီလိုအပ်နေသူတွေ3တန်းကျော်ရှိနေတယ်။2022ခုနှစ်နှစ်စံပိုင်းမှာမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုဟာနှဆဖြစ်လာနိုင်တယ်။အဲ့ဒီဆင်းရဲမွဲတေမှုပမာဏဟာနိုင်ငံလူဦးရေရဲ့46ရာခိုင်နှုန်းရှိပြီးတော့2005ခုနှစ်နောက်ပိုင်းတစ်ခါမှအခုလိုအနေအထားမျိုးမကြုံဘူးဘူးလို့ကမ္ဘာ့ဘဏ်ရဲ့ပြီးခဲ့တဲ့ဇူလိုင်လအတွင်းကထုတ်ပြန်ချက်ကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။စင်ရဲမွေးတေမှုတံကိုအေယာရီတိုင်းကအများဆုံးခံရဖို့ရှိပြီးအဲ့ဒီနောက်မှာတော့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာကြုံတွေ့ခံစားရနိုင်တယ်လို့ရေးသားထားပါတယ်။အဲ့ဒီလိုဖြစ်ရတာဟာမိသားစုတွေဝင်ငွေရောနယ်လာပြီးအလောက်ကင်မရှိတာကအဓိကကြောင်းရင်းဖြစ်တယ်လို့လည်းဆိုပါတယ်
။ဂျပန်နိုင်ငံအခြေစိုက် Nikkei Asia သတင်းဌာနကလည်းမြန်မာနိုင်ငံရဲ့နိုင်ငံသားယင်းနှိမ့်ညံ့မှုဟာမတည်ငြိမ်မှုတွေကြောင့်လွန်ခဲ့တဲ့ရှင်းနှစ်ကအနေအထားကိုပြန်ရောက်သွားတယ်ကြာဆင်းသွားတယ်လို့2022ခုနှစ်အောက်တိုဘာလ19ရက်နေ့ကရေးသားပါတယ်။မြမစီးပွားရေးဟာ COVID-19 ကူးစက်ရောဂါကပ်ဘေးကြောင့်ကြာဆင်းနေတဲ့အခြေအနေမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အထူးသဖြင့် February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာလွန်ခဲ့တဲ့10နှစ်လောက်ကအနေအထားကိုကြာဆင်းသွားတယ်လို့တရားဝင်ကိန်းဂဏန်းတွေကပြသနေကြောင်းဖော်ပြထားပါတယ်။IMF လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကြီးကလည်းမြမစီးပွားရေးဟာလာမယ့်နှစ်2022ခုနှစ်မှာလည်းကောင်းလာစရာမရှိဘူးလို့ဆိုပါတယ်။နိုင်ငံသားယင်းကြီးမြှုပ်နှံမှုပမာဏဟာပြီးခဲ့တဲ့စက်တင်ဘာလမှာ22ရာခိုင်နှုန်းကျဆင်းသွားခဲ့ပြီး American Dollar 3.8 Billion ဒါရှိတယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်2022ခုနှစ်ဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစဉ်ခန်းစာမှာအကြက်တဲနှစ်ခုရဲ့အကျိုးသက်ရောက်မှုနဲ့မြန်မာပြည်သူများရဲ့လူမှုဘဝအခြေအနေလို့ခေါင်းစဉ်ပေးပြီးဖော်ပြထားပါတယ်။အကြက်တဲနှစ်ခုဆိုတာကကိုဗစ်ကပ်ရောဂါနဲ့စစ်တပ်ကအာဏာသိမ်းမှုကိုဆိုလိုတာပါ။အစဉ်ခန်းစာမှာမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုနှုန်းဟာဆက်လက်မြင့်တက်နေမှာဖြစ်ပြီးကာလကြာရှည်စွာဆင်းရဲမွဲတေမှုတံကိုခံစားရနိုင်နေကလေးငယ်တွေရဲ့တဝက်လောက်ဟာဆင်းရဲမွဲတေမှုတံကိုခံကြရပြီးအာဟာရမပြည့်ဝမှုတွေကိုယ်ခန္ဓာမဖွံ့ဖြိုးမှုတွေပညာမသင်ယူနိုင်တဲ့အခြေအနေတွေကြုံလာရနိုင်နေနောက်မျိုးဆက်ရဲ့လူသားရေးမြစ်ကိုအကြီးအကျယ်ထိခိုက်နိုင်နေဆင်းရဲမွဲတေမှုဟာကာလကြာရှည်ဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်
UNDP ရဲ့အစီရင်ခံစာပါဝင်သတင်းဌာနတွေရဲ့ဖော်ပြချက်တွေကိုကြည့်ရင်မြမစီးပွားရေးဟာဘယ်လိုမှအလားအလာမကောင်းဘူးဆိုတာထင်ရှားနေပါတယ်ကိုဗစ်ကူးစက်ကရောဂါပိုးကြောင့်စီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာစစ်တပ်ကအာဏာသိမ်းခဲ့လို့မြမပြည်သူတွေရဲ့ဘဝဟာမွေးပူရာကင်းမောက်ဘဝမျိုးဖြစ်ခဲ့ရပါတယ်ဖေဖော်ဝါရီတည့်ရက်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်လူမှုရေးစီးပွားရေးနိုင်ငံရေးအလုံးအထိုင်ပြတ်သွားခဲ့ရပြီးဂန္ဓာအလုံးဟာကမောက်ကမအနေထားရောက်သွားခဲ့ရပါတယ်။ ဈေးကွက်စီးပွားရေးစနစ်ရဲ့အသက်သွေးကြောဖြစ်တဲ့ဘဏ်လုပ်ငန်းတွေဟာရပ်ဆိုင်းလူပြိုလဲလူအနေအထားထိရောက်ခဲ့ရတာပါ။ပြောင်းလဲသွားတဲ့နိုင်ငံရေးအခြေအနေတွေရလူတွေဟာသူတို့အနှံထားတဲ့ငွေတွေကိုဘဏ်တွေကနေပြန်ထုတ်ဖို့ကြိုးစားကြတဲ့အခါစစ်ကောင်စီရဲ့ဗဟုပန်ကကန့်သတ်တာရှိခဲ့ပါတယ်။လူတလောက်ထုတ်ယူခွင့်မရကြဘဲတပတ်ကူပထမသိန်း30နောက်ပိုင်းမှာတပတ်ကူ5သိန်းကနေ2သိန်းအထိသာထုတ်ယူခွင့်ရတဲ့အနေအထားထိရောက်ခဲ့ပါတယ်။ကန့်သတ်ထားတဲ့ပမာဏနဲ့ပိုလိုချင်တဲ့ဆိုရင်တော့900ဂိုင်းလုံးကနေ800ဂိုင်းလုံးထိပေးပြီးထုတ်ကြရပါတယ်။မှောင်ခိုစနစ်တစ်ခုပေါ်ထွန်းလာပြီးတော့ဘန်တာဝန်ရှိသူတွေနဲ့ချိတ်ဆက်ပေးတဲ့ပွဲစားတွေနဲ့ဘန်မန်နေဂျာတွေဝင်ငွေလမ်းဖြောင်းခဲ့ကြတယ်လို့သိရပါတယ်
။စီးပွားရေးစနစ်မှာအရေးပါပြီးအဓိကကြတဲ့ဘန်စနစ်တောင်အပြည့်အဝလဲပတ်နိုင်တဲ့အနေအထားမြန်မာနိုင်ငံမှာမရှိပါဘူး။ဒီအကျိုးဆက်ဟာစီးပွားရေးကဏ္ဍတစ်ခုလုံးပေါ်အကျိုးသက်ရောက်ရိုက်ခတ်နေပါတယ်။ဒါပြင်နိုင်ငံရဲ့အရေးပါတဲ့စိုက်ပျိုးရေးကဏ္ဍကရတဲ့ဝင်ငွေဟာလဲ25ရာခိုင်နှုန်းရော့ကြမယ်။ COVID ကရောဂါနဲ့စစ်တပ်ကအာဏာသိမ်းမှုတို့ကြောင့်ဆင်းရဲမွဲတေမှုဟာ20ရာခိုင်နှုန်းတိုးလာတယ်။နိုင်ငံတကာကသတ်မှတ်တဲ့ဆင်းရဲမွဲတေမှုမြင်းအောက်မှာ2005ခုနှစ်က14.2 ရာခိုင်နှုန်း2019ခုနှစ်မှာ5.2 ရာခိုင်နှုန်းရှိနေရာက2022ခုနှစ်မှာတော့ 18.5 ရာခိုင်နှုန်းထိမြင့်တက်လာနိုင်တယ်လို့ UNDP အစိုးရကခန့်မှန်းထားပါတယ်
။မြန်မာနိုင်ငံမှာအခုလိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအရေးပေါ်လိုအပ်နေပြီမယ်လို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လုံလောက်အောင်ကူညီထောက်ပံ့နိုင်တဲ့အနေအထားမှာမရှိသေးပါဘူး။ဘာကြောင့်လဲဆိုတော့တဘာဝကပ်ပြီးတဲ့လူလုတ်တက်ကပ်ပြီးဖြစ်နေလို့ပါပဲဆိုလိုတာကကမ္ဘာကူလသမဂ္ဂနဲ့နိုင်ငံတကာကအကူအညီပေးမယ်ဆိုရင်တောင်စစ်တပ်ကအာဏာသိမ်းထားတဲ့ကာလဖြစ်တဲ့အတွက်ခွင့်ပြုချက်ရဖို့မလွယ်လှပါဘူးခွင့်ပြုခဲ့ရင်တောင်အမှန်တကယ်လိုအပ်နေတဲ့အောက်ခြေကပြည်သူတွေစီကိုရောက်ဖို့ဆိုတာမသေးကြလှပါဘူးဘယ်လိုပဲဖြစ်ဖြစ်အခုချိန်မှာပြည်သူတွေစီးပွားရေးကြက်တဲပြီးလုံခြုံမှုမရှိတာဒုက္ခတွေဥယျာဉ်တွေတိုးပွားလာနေတာနေရက်စွန့်ခွာသူတွေများပြားလာတာတပ်ဖြတ်မှုတွေဖမ်းဆီးမှုတွေနဲ့ငတ်မော့ခေါင်းပါသူတွေတန်းနဲ့ချီလာတာဟာစစ်ကောင်စီရဲ့တာဝန်သာဖြစ်တယ်လို့ဆိုရမှာပါခင်ဗျာ
ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအပါအဝင် VOE ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးအချိန်မီွေးဖတ်ရှုနားဆင်လို့ရပါတယ်။အဲဒါကတော့ကျမတို့ရဲ့ website ဖြစ်တဲ့ bami.voenews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေပေးစာတွေကိုပြန်ကြားပေးနေတဲ့မအေးသနာချော်ရဲ့မြန်မာပြည်ကပေးစာဖတ်ဆင်ခဏကိုနားဆင်ကြပါရှင်။
မင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။အခုအရင်ဦးဆုံးသောရရှင်တစ်ယောက်ရေးလာတဲ့စာတို့လေးနဲ့စာချင်ပါသေးတယ်။အထွန်းဖွားဆိုတဲ့သောရရှင်ဖြစ်ပါသေးတယ်။မန္တန်လောင်ရဲ့အတန်ဝဲဝဲနဲ့တင်ဆက်မှုဥကျော်ဇန်တာရဲ့တင်ပြမှုကိုကြိုက်ပါသေးတယ်။ဒီသောရရှင်ကပဲဆက်ပြီးတော့ VOE ကိုည9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခခုလုံးနေသလိုခံစားရပါတယ်။အမှားကန်ပြည့်တတ်ပါဗျာ။ကျွန်တော်စာကိုချက်မထားပါနဲ့ဆိုပြီးတော့တချင်းလက်တောင်းလာပါတယ်။ဒီကနေတချင်းရရင်လည်းတချင်းတောင်းချင်ပါတယ်တဲ့။ကမ္ဘာရဲ့ရဲ့မှာရောက်နေတဲ့ဗမာနိုင်ငံသားတွေအားလုံးအတွင်းဒေသရှင်ဖြူရဲ့ငွေတောင်းတန်းစီပြန်လာပါဆိုတဲ့တချင်းလေးပါတဲ့။ဟုတ်ကဲ့ပါ။အားလုံးကြားအောင်ဖတ်ပြလိုက်ပါရင်တော့ဒါမှကျွန်တော် VOE ကနေပြီးတော့အချင်းအခက်ခဲကြောင့်တချင်းတောင်းတဲ့အစီအစဉ်လေးကိုခဏရပ်ထားပါရစေ။ဒါကြောင့်မလို့အားလုံးနားလည်လိမ့်မယ်လို့ထင်ပါတယ်။ဒီသောရရှင်တောင်းလာတဲ့တချင်းလေးကိုသောရရှင်ဒီအားလုံးသိအောင်လို့တော့ပြောပြလိုက်ပါရစေ။စာရိုလေးတစ်စောင်မက်ဆန်ဂျာကနေရေးပို့လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ Angel လေးဆိုတဲ့သောရရှင်မှာဒီလူတော်တော်များများကြုံတွေ့နေရတဲ့အခြေအနေတစ်ခုကိုရေးပြလာတာဖြစ်ပါတယ်။သူကကျမဝမ်းကွဲအကိုနဲ့အကိုကြီးကိုဖမ်းသွားတာအခုဆိုရင်တလားပြေပါပြီတဲ့။တင်းအဆနာမရလို့ပါရှင်။ဒီသောရရှင်ရေးလာတာကတော့နိုဝင်ဘာလကောင်ကဖြစ်ပါတယ်။ကင်ပြင်းနယ်လှိုင်းမွဲမြို့နယ်ပိုင်ဂျုံဘက်ကပါတဲ့။ ဟုတ်ကဲ့ပါဒီလိုမျိုးစားတယ်မကြခဏရရှိသတင်းစုံစမ်းလို့မရတယ်ဆိုရဲစားတယ်ဒါမှမဟုတ်လည်းနောက်တစ်နေ့အသက်ပါဆုံးသွားပြီဆိုပြီးတော့အကြောင်းကြားပါတယ်ဆိုပြီးတော့ရေးပြလာတဲ့စားတွေကိုမကြခဏရရှိတတ်ပါရဲ့နော်အထူးစိတ်မကောင်းစရာအခြေအနေဖြစ်ပါတယ်ပြည်ကိုရေးလာတဲ့သောရရှင်ရဲ့စားတွေထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်ရဲ့စားတွေကိုအများကြီးလက်ခံရရှိပါတယ်။ဒီထက်ကစားတွေကိုပုံမှန်ဖော်ပြပေးနေတာပါ။အခုလည်းပဲကိုယ်ပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်တစ်ခုကိုရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါတယ်။ငယ်စဉ်ကတည်းက VOE ကိုနားထောင်ပါတယ်ဆိုတဲ့သောရရှင်ကတော့လူခွင့်ရေးကြီးညာဇာတ်လမ်းနဲ့မြန်မာနိုင်ငံအခြေအနေကိုဆက်ဆက်ပြီးတော့မေးခွန်းထုတ်လာပါတယ်
။မင်္ဂလာပါ VOE ရေကျွန်မခုနှစ်တန်းကျောင်းသူရွယ်တွေက VOE ကိုနားထောင်အားပေးနေကြတာပါ။အခုအသက်30ပြည့်ပါပြီ။အရင်ကဆိုရေဒီယိုနဲ့နားထောင်ပါတယ်။အခုတော့အင်တာနက်ကနေဖုန်းနဲ့နားထောင်ပါတယ်။ဖုန်းလိုင်းတွေကမတည်မချတော့ရေဒီယိုလည်းစောင့်ထားပါတယ်။တခုလောက်သိချင်လို့စာရေးတာပါ။အခုလူအခွင့်ရေးကြီးညာဇာတ်လမ်းဆိုပြီးအချက်30ဖတ်ရပါတယ်။မြန်မာပြည်သူတွေအချက်30လုံးချိုးဖောက်ခံနေရပါတယ်။အဲ့ဒါဘာလို့ဘသူမှဘယ်အဖွဲ့အစည်းကမှစကားစကိုထိထိရရအရေးမယူတာပါလဲ။စကားစကငါတို့နိုင်ငံမှာငါကြိုက်တယ်လို့လုပ်မယ်လို့စီမံနေတာဘာလို့ဘယ်အဖွဲ့အစည်းကမှမတားနိုင်တာလဲ။အခုစကားစကချိုးဖောက်နေရတနှစ်ပြည့်တော့မယ်။သူတို့ကဘာလို့ဘာမှတရားဝင်အရေးမယူခံရတာလဲဆိုတာသိချင်ပါတယ်။ဂျေဇူးပြုပြီးဖြေပေးစေချင်ပါတယ်ရှင်
။ဟုတ်ကဲ့ပါဒီမှာဒီတော်ရရှင်မေးလာလို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အိရှာလူရေးထားတဲ့စာပိုင်လေးတစ်ခုကိုပြန်ပြီးပြောပြရခြင်းပါတယ်နော်။နိုင်ငံတကာကလူခွင့်ရေးဥပဒေလူသားမျိုးနွယ်ကိုစောင့်ရှောက်တဲ့ဥပဒေကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့သူကိုဆိုရင်သူ့ရဲ့နိုင်ငံအစိုးရကအရေးယူရပါတယ်လို့ဆိုထားပါတယ်။ဒါမှမဟုတ် Universal Jurisdiction အရာတခြားနိုင်ငံတစ်ခုခုကနေပြီးတော့အရေးယူနိုင်တယ်။ဒါမှမဟုတ် ICC လိုမျိုးနိုင်ငံတကာရာဇဝတ်မှုတရားရုံးကနေအရေးယူနိုင်တယ်လို့ပြောထားပါတယ်။ဒါမဲ့လေကျူးလွန်သူကိုယ်တိုင်ကအစိုးရဆိုရင်တော့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းမျိုးကလည်းလုံနိုင်ခွင့်ကအကန့်အသတ်နဲ့ပဲရှိပါတယ်လို့သူတို့ဖော်ပြထားပါတယ်။တခြားပြည်ပြည်စုံစုံသိကျင်နေဆိုရင်တော့သူတို့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့ဝက်ဘ်ဆာမြင်တာ hrw.org မှာသွားပြီးတော့ဖတ်ရှုကြည့်နိုင်ပါရဲ့နော်။ဒါနဲ့တက်ဆက်တဲ့တရားစီရင်မှုနဲ့ပတ်သက်တဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးပြောပြချင်ပါတယ်။မြန်မာနိုင်ငံမှာအာဂရိလိုက်စားမှုဆိုပြီးတော့စစ်ကောင်စီစီရင်နေတဲ့တရားခွင်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာဖြစ်ပါတယ်
။အလကားပါစစ်အစိုးရလက်ထက်မှာဘယ်အစစ်အစိုးရလက်ထက်ဖြစ်ဖြစ်အာဂရိလိုက်စားတာတွေလက်စားတာတွေအများကြီးပါဘယ်သူကိုတရားဆွဲလို့လဲအကုန်လုံးမျှဝေစားနေကြတာဆိုတော့ဘယ်သူကိုမှတရားမဆွဲကြဘူးအခုမှသူတို့အာဏာသိမ်းပြီးထင်တိုင်းကျဲနေကြတာပါသူတို့လှုပ်ချင်တာလှုပ်တာကိုမြမပြီမှာဟန်တားနိုင်မဲ့သူမရှိတော့လှုပ်ချင်တာလှုပ်ပြီပေါ့ဆွဲချင်တဲ့သူကိုတရားဆွဲတာသူတို့ကိုအန်တုနိုင်မဲ့သူဆိုထောင်ထဲမှာတသက်လုံးထားဖို့လှုပ်ပြီလေ
ပြည်ထောင်ချခြင်းလို့ကိုဒီတရားခွင်တွေကိုစီမံနေတာပါဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါရွေးကောက်ပွဲမှာမဲမတမလို့အာနာထိန်းလိုက်ရတယ်ဆိုပြီးတော့စစ်ကောင်စီကပြောလို့ဒီကိစ္စနဲ့ဆက်ဆက်ပြီးတော့ကိုရွေးကြုံရတာလေးပြောပြချင်ပါတယ်ဆိုပြီးတော့ရေးလာတဲ့သရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ
်ရွေးကောက်ပွဲမှာတမလို့အာနာထိန်းလိုက်ရတယ်ဆိုတဲ့ NASA ကအကြောင်းပြောချင်ပါတယ်ကျွန်တော်ကကွန်ပျူတာစာစီစာရိုက်မိတူဖိတ်စာအမျိုးမျိုးလုပ်ကင်နေတဲ့သူတယောက်ပါမဲစရင်ဒုတိယအကြိမ်ပြင်ညာမဲ့ကာလမှာပေါ့အဲ့ဒီအချိန်ကအခုလိုနိုင်ငံရေးရှုပ်ထွေးမယ်ဆိုတာမသိခဲ့တော့ရဲစွဲအတိအကျနဲ့မမှတ်ထားမိဘူးတမ33လက်အောက်ခံတိုင်ရင်တခုကအသက်45နှစ်ဝန်းကျင်တသားနှစ်ယောက်နိုင်ငံသားမှတ်ပုံတင်တခုနဲ့ပတ်စပို့ဓာတ်ပုံလေးတွေကင်ပြီးဆိုင်ကိုရောက်လာတယ်မှတ်ပုံတင်လုချင်လို့ရဗျာမှတ်ပုံတင်ကဒီမှာလုလို့မရဘူးဗျလဝကကိုသွားလို့ရမှာပါလို့ပြောတော့အဲ့လူကသူတို့တွေကရှေ့တန်းထွက်နေလို့တဲ့ဟုတ်မဟုတ်တော့မသိမဲစင်းမှာသူတို့မပါလို့တဲ့အဲ့ဒါဒီဓာတ်ပုံတွေနဲ့ဒီလိုမှတ်ပုံတင်လေလုတ်ပြီးပါဆိုပြီးပြောလာတယ်။ဟာဒါကဒီလိုလုတ်လို့မရဘူးဗျ။လာဝကဥပဒေနဲ့ကျွန်တော်တို့ညှိမဲ့အလုပ်မျိုးတရားမဝင်တဲ့အလုပ်မျိုးမလုပ်ဘူးဗျလို့ကျွန်တော်ကပြန်ပြောလိုက်ရတယ်။ပျောက်ဆုံးရင်ရဲစခန်းမှာထောက်ခံစာလုပ်ရင်လို့လာဝကမှာပျောက်ဆုံးရှောက်ရင်ရှောက်ဆိုပြီးအကြံပေးလိုက်ရသေးတယ်ဗျ။အဲ့ဒါနဲ့သူတို့လှည့်ပြန်သွားပါလိမ့်ရော။ဆိုတော့ပြောချင်တာက တက်မတော်သားတွေကိုယ်တိုင်ကသဘောယိုနဲ့မတိနားမလဲတာလားမဲစင်းမှာမပါလို့ပါဆိုပြီးမိဒူဆိုင်တစ်ခုမှာမှတ်ပုံတင်အတုလုပ်ပြီးမဲစင်းမတမာမှုကိုကျူးလွန်ခဲ့သလားဆိုတာတော့တန်တရားဖြစ်เสียကောင်းတယ်လို့တခြားဘယ်မျိုးနယ်ကဘယ်ဆိုင်တွေမှာဒီလိုမျိုးလှုပ်ခက်လည်တယ်လဲဆိုတာတန်တရားဖြစ်เสียပါပဲဗျာ
ဒေသရှင်ကရွေးကောက်ပွဲမတိုင်ခင်မှာသူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်လေးကိုရင်ဖွင့်ရေးသားလာတာဖြစ်ပါတယ်နာမည်နဲ့အကောင့်ကိုတော့လုံခြုံရေးရမဖော်ပြပေးစီခြင်းပါတဲ့သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်နိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App Number က VOA Bambies ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်နှန်းချမ်းမြေကြပါစေရှင်။
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သတင်းတွေထဲကသုတ္တပတ်ဆင်ခဏကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ဒီသတင်းပတ်မှာတော့2022ခုနှစ်အတွင်းရိုက်ကူးတင်ပြခဲ့တဲ့သတင်းဓာတ်ပုံတွေထဲကအကောင်းဆုံးပုံတွေကို AP သတင်းဌာနကြီးက2022ခုနှစ်ရဲ့ထူးခြားဓာတ်ပုံတွေအဖြစ်ရွေးထုတ်ဖော်ပြထားပါတယ်ဘလို့ထူးခြားတဲ့ပုံတွေလဲဆိုတာကိုကြည့်ကြရအောင်ပါရှင်မညွညွလွင်စီစဉ်တင်ဆက်ထားပါတယ်
ဖိလစ်ပိုင်နိုင်ငံမတန်ဂတ်ခရိုင်ထဲမှာရှိတဲ့တားမီးတောင်ချော်ရည်တွေကြောင့်ပျက်စီးခဲ့ရတဲ့နေရာတွေကိုမီးတောင်ပောက်ကွဲပြီးတစ်နှစ်လောက်အကြာမှာမြင်ရတဲ့မြင်ကွင်းဖြစ်ပါတယ်။အရင်ကဒီနေရာဟာခီးသွွားဧည့်သည်တွေအလဲပတ်များတဲ့နေရာတစ်ခုပါ။ဒါကတော့မြန်မာပြည်မှာစစ်အာဏာရှင်သိမ်းပြီးပြစ်ခတ်မှုတွေရှိတဲ့အထက်ကတည်ဆုံခဲ့ရတဲ့တင်ထွတ်ဟင်းရဲ့ဇာပနာမှာငိုကြွေးနေတဲ့မိခင်ဒေါ်တင်တင်ဝင်းရဲ့ပုံမှာကိုတင်ထွတ်ဟင်းဟာရက်ွက်လုံခြုံရေးအတွက်ကင်းစောင့်နေချိန်ဖေဖော်ဝါရီလ20ရက်နေ့မှာပြစ်ခတ်ခံခဲ့ရတာပါ။ American သမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေ Washington DC ကလွှတ်တော်အဆောက်အဦးကိုဝင်ရောက်စီးနင်းကြတဲ့အချိန်အနောက်ဘက်တိုင်းနိုင်ငံကိုတွေ့တက်နေကြတဲ့သတင်းထပ်ပေါ်မှာဒီအဖြစ်အပျက်တွေအတွက်လူပေါင်း919ဦးကိုရာဇဝတ်ကျူးလွန်မှုတွေအဖြစ်အရေးယူခဲ့ပါတယ်။ဒီပုံကတော့လေပြာကန်းကြီးကနေ122မိုင်ဝေးကွာတဲ့မြေထဲပင်လယ်ထဲမှာကဲမဲ့သူတွေကိုစောင့်နေတဲ့အာဖရိကန်နိုင်ငံတွေကခပ်ပြီးထားသူတွေရဲ့ပုံဖြစ်ပါတယ်။လော့စ်အိန်ဂျလိစ်မြို့မှာနေထိုင်တဲ့အသက်56နှစ်အရွယ်တောင်ကိုရီးယားကရွှေ့ပြောင်းလာသူဂျန်ဟိုလီးကငါဗိုင်းရပ်စ်ပိုးမဟုတ်ပါဘူးဆိုတဲ့ဆိုင်းငုတ်ကိုပိုင်ပြီးအာရှငွေပွားတွေကိုမုန်းတီးပြီးရာဇဝတ်မှုကျူးလွန်တာတွေမလုပ်ကြဘူးဆန္ဒထုတ်ဖော်နေတဲ့ပုံတစ်ပုံမှာ
ဂျာမနီနိုင်ငံဖရန့်ဖော့မြို့နားမှာမိုးနဲ့နှင်းအရေတွေကြောင့်ရေကြီးနေတဲ့လမ်းစုံကိုဖြတ်မောင်းနေတဲ့မြစ်ထားတဲ့စင်ပုံဖြစ်ပါတယ်။ဒီမြစ်ထဲမှာဂျာမနီနဲ့ဘယ်လ်ဂျီယံမှာရေကြီးတာကြောင့်လူပေါင်း190ကျော်သေဆုံးခဲ့ပါတယ်။ပလတ်စတစ်ပလင်းအခုံဘူးခွန်တွေအပြင်တခြားအမိုက်တရိုက်တွေမျောနေတဲ့ဆာဗီးယားနိုင်ငံအနောက်တောင်ဘက်ကပေါ်ပယ်ကိုရေကန်ကြီးကိုရိုက်ပြီးပြသထားတာပါ။ကမ္ဘာပေါ်ကဆွန့်ပစ်အမိုက်တွေထဲမှာပလတ်စတစ်နဲ့သက်ဆိုင်တဲ့အမိုက်တွေက40ရာခိုင်နှုန်းရှိနေပါတယ်။ဒါကတော့အငတ်ပေးကြုံနေရတဲ့အီသီယိုးပီးယားနိုင်ငံတစ်ဂရီဒေသမှာအလှပေးတဲ့ပဲကိုလူရင်းအရင်းပွားရန်ဖြစ်နေကြတဲ့အမျိုးသမီးတွေပါ။အဲ့ဒီဒေသမှာအငတ်ပေးနဲ့ရင်ဆိုင်နေရတဲ့သူပေါင်း 35,000 လောက်ရှိနေပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ရေခန်းခြောက်လာတဲ့ကိုလံဘီယာကဆူစကာရေကန်ကြီးရဲ့မြင်ကွင်းဖြစ်ပါတယ်။ရေမခန်းချောင်းမီကဒီရေကန်ကြီးဟာ10မီတာအနက်ရှိတဲ့ရေကန်ကြီးဖြစ်ပါတယ်။ဓာတ်ဆီဆေးစားတောက်ကုန်စင်းနဲ့လူထုဝန်ဆောင်မှုလုပ်ငန်းစည်းနှုန်းတွေမြင့်တက်လာတဲ့ကြောင့်အစိုးရကိုစန့်ကျင်သူတွေနဲ့ရဲတွေကိုလံဘီယာနိုင်ငံမက်ဒရစ်မြို့မှာထိတ်တိုက်ရင်ဆိုင်နေကြရတဲ့သတင်းဓာတ်ပုံတစ်ပုံပါ။ဒီပုံလေးကတော့တေချာကြည့်မှမြင်နိုင်တဲ့တိုကျိုမြို့ကအိုလံပစ်ဒိုင်မင်ပြိုင်ပွဲမှာတရုတ်အားကစားသမား2ဦးရဲ့ဒိုင်မင်ထိုးလိုက်တဲ့ပုံဖြစ်ပါတယ်။ဒီပွဲမှာသူတို့2ဦးရွှေတစိမ့်ရခဲ့ပါတယ်။ဒါကြတော့အစ္စရေးတပ်တွေကဂါဇာမြို့ကိုလေကြောင်းတိုက်ခိုက်ခဲ့တဲ့မြင်ကွင်းတစ်ခုပါနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေကြောင့်ကလေးငယ်တွေအပါအဝင်လူပေါင်းဒါဇင်ချီသေဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရာနဲ့ချီရှိနေပါတယ်။တရုတ်ကွန်မြူနတီပါတီရဲ့နှစ်တရာပြည့်အခမ်းအနားမှာကွန်မြူနတီပါတီအလံကိုကယ်ဆယ်ရေးဝတ်စုံတွေဝတ်ထားတဲ့သူတွေဝန်းရံနေတဲ့ဖျော်ဖြေတင်ဆက်မှုတစ်ခုကိုမှတ်တမ်းတင်ထားတဲ့ဓာတ်ပုံဖြစ်ပါတယ်။ဒီအခမ်းအနားကိုဘေကျင်းမြို့မှာကျင်းပခဲ့တာပါ။အာဖဂန်ဟိုတာလီဘန်တွေတိမ်းပြီးတဲ့နောက်မူရစ်ဆေးဆွဲသူတွေကိုကပူးမျိုးအဘိုင်စနာဆေးရုံမှာဖမ်းဆီးထိန်းသိမ်းထားတဲ့တရင်တပ်ပေါင်းတစ်ခုပါ။အာဖဂန်နစ္စတန်မှာ15နှစ်ကနေ64နှစ်အတွင်းမူရစ်ဆေးသုံးဆွဲသူပေါင်းတသန်းလောက်ရှိပြီးလူဦးရေရဲ့800,000ကျော်ရှိနေရပါ။ဒီပုံလေးကတော့ COVID-19 ကြောင့်ဆုံးမသွားတဲ့ဖခင်ဖြစ်သူရဲ့ဓာတ်ပုံပါတဲ့ခေါင်းအုံးလေးကိုဖက်ထားရင်းဖခင်ဖြစ်သူကိုတတိယမျှော်ကြည့်နေတာကနေသူကိုယ်ရင်လည်းဗိုင်းရပ်စ်ကူးခံထားရတဲ့ဖိလစ်ပိုင်နိုင်ငံကကလင်းရဲ့ကြောက်ရဲ့ပုံဖြစ်ပါတယ်။ဖိလစ်ပိုင်မှာကိုဗစ်ကြောင့်သေဆုံးရသူပေါင်းက9000နီးပါးရှိနေပါပြီ။အသက်70နှစ်အရွယ်ကညာနိုင်ငံကစတီဗန်တယောက်ကျောင်းကနေအိမ်ပြန်သူတို့ရဲ့ယာကင်းတဲ့ကကျိုင်းကံတွေလိုက်လို့ရှောင်ပြေးနေရတဲ့ပုံလေးကိုမှတ်တမ်းတင်ထားတာပါ။ဒီကျိုင်းကံတွေရဲ့နှောက်ယှက်မှုကြောင့်ကညာနိုင်ငံကလူပေါင်း3000ခွဲလောက်အခက်အခဲတွေကြုံတွေ့ခဲ့ကြရပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့ပြင်တနင်္လာမှာကိုဗစ်ကြောင့်သေဆုံးသွားသူတွေကိုအစုလိုက်အပြုံလိုက်မီးရှို့ကြုံနေတဲ့အပူငွေ့ခြံကနေလွတ်အောင်ပြေးနေတဲ့သူတယောက်ရဲ့ပုံကိုမှတ်တမ်းတင်ထားတာပါအခုဆိုရင်အိန္ဒိယနိုင်ငံမှာကိုဗစ်ကြောင့်သေဆုံးရသူပေါင်းက4,500ကျော်ရှိပါတယ်ရှင
်မညညလွင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးကဘာတလွားကထူးခြားတဲ့ခရစ်စမတ်စန်တာဘိုဘိုကြီးရဲ့သတင်းတွေကိုတင်ပြပေးပါမယ်ဂျာမနီနိုင်ငံဘာလင်မြို့တော်မှာခရစ်စမတ်စင်တာဘိုးဘိုးကြီးတွေမော်တော်ဆိုင်ကယ်နဲ့လက်ဆောင်တွေလိုက်ပေးခဲ့ကြပါတယ်။ဗြိတိန်နိုင်ငံဒါဗီရှက်ရက်ကလူသံကြီးဂျွန်အီဗန်စ်တယောက်စင်တာဝတ်စုံနဲ့သူကောင်းပေါ်မှာမိကိုခေါင်းနိုင်ကြီးတင်ရွက်ပြပြီးကမ္ဘာစံချိန်ချိုးခဲ့ပါတယ်။ဒီလိုကမ္ဘာတလွားကထူးခြားတဲ့ခရစ်စမတ်သတင်းတွေကိုကိုငိမ့်ချက်နဲ့မခင်ဖြူထွေးတို့တင်ဆက်ထားပါတယ်ရှင်။
ဒီကနေ့ဒီဇင်ဘာလဒုတိယပတ်အတွင်းဂျာမနီနိုင်ငံဘာလင်မြို့တော်မှာခရစ်စမတ်ဆန်တာဖိုးဖိုးကြီးတွေမော်တော်ဆိုင်ကယ်ပတ်စီခဲ့ကြပါတယ်။နှစ်စဉ်ကျင်းပတဲ့ဒီပွဲကတော့ကလေးတွေပျော်ရွှင်စေဖို့အတွက်လက်ဆောင်တွေကိုလိုအပ်တဲ့မိသားစုတွေကိုလိုက်ပေးတဲ့ပွဲလည်းဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်တုန်းကစတင်ခဲ့ကြတာဖြစ်ပြီးတော့ဆိုင်ကယ်3စီးဆန်တာဖိုးဖိုးကြီး3ယောက်နဲ့စခဲ့ကြတာပါ။မုတ်စိတ်မွေးတွေအင်ဂျီအနီရောင်တွေဝစ်ဆင်ပြီးလက်ဆောင်တွေထည့်ထားတဲ့အနီရောင်အိတ်တွေကိုတည်ဆောင်ထားတဲ့ဆန်တာတွေဟာမော်တော်ဆိုင်ကယ်မျိုးစုံနဲ့မြို့အနှံ့ကကလေးတွေကိုလက်ဆောင်လိုက်ပေးကြပါရယ်ရှင
်ဗြိတိန်နိုင်ငံဒါဗီရှိုင်ယာအရက်ကလူသံကြီးဂျွန်အေဗန်တယောက်စင်တာဝစ်စုံနဲ့သူ့ကောင်းပေါ်မှာမိဂိုခေါင်းနိုင်ကြီးရွက်ပြပြီးကမ္ဘာစံချိန်ချိုးခဲ့ပါရယ်အသက်84နှစ်အရွယ်ရှိနေပြီဖြစ်တဲ့အေဗန်ဟာသူ့ကောင်းပေါ်မှာအုံနီဂဲရီနွားနို့ပုံးနေနဲ့ကားတွေကိုပါရွက်ပြခဲ့ပြီးတော့သူ့မွေးနေ့ကြားရောက်မဲ့မတ်လမတိုင်ခင်ကောင်းပေါ်မှာပစ္စည်းတွေကိုတဲ့တဲ့မဲ့မဲ့ရွက်ပြနိုင်တဲ့ကမ္ဘာစံချိန်အခုတရာလောက်ချိုးကိုရည်ရွယ်ထားပါတယ်။ Evan ဟာစီဂျိုယောဂါနဲ့ပန်းနာဟင်းချက်ယောဂါလည်းရှိသူတယောက်ဖြစ်ပြီးတော့မျက်လုံးကလည်းတစ်ဖက်ပဲမြင်ပေမဲ့လည်းအခုလက်ရှိမှာတော့ကမ္ဘာစံချိန်68ခုချိုးထားပြီးပါပြီ။အ အခုလိုမျိုးမိကိုခေါင်းတိုင်ရွက်ပြတဲ့စံချိန်ဟာသူ့ရဲ့69ခုမြောက်စံချိန်ဖြစ်ပြီးတော့အခု100မြောက်စံချိန်မှာတော့ငါးပေပတ်လည်ရှိတဲ့တရဖူအလေးကြီးတစ်ခုကိုလည်းခေါင်းပေါ်မှာရွက်ပြဖို့စီစဉ်ထားပါဗျ။အသက်42နှစ်အရွယ်ကလေးကအခုလိုခေါင်းပေါ်မှာပစ္စည်းတွေတဲတဲမဲမဲရွက်ပြတာမျိုးကဘာတလွှားမှာလဲ့လဲပြသခဲ့ပါဗျ။သူ့ရဲ့လှုပ်ဆောင်မှုတွေကို Guinness ကဘာစံချိန်မှတ်တမ်းအဖွဲ့ကြီးကလည်းအတိအမှတ်ပြုထားပြီးတော့ပရာဟိတအဖွဲ့တွေအတွက်လည်းစုစုပေါင်းရန်ပုံငွေအမေရိကန်ဒေါ်လာ33,000ကျော်ရှာပြီးနိုင်ခဲ့ပါတယ်ခင်ဗျာ
။ Christmas ပွဲတော်နီးလာတာနဲ့အမျှကမ္ဘာကျွမ်းမှာ Santa Claus ဖိုးဖိုးကြီးဝတ်စုံနဲ့ Pride အလှူအထွက်ပြည်ပွဲတွေကျင်းပနေကြပါတယ်။ပြီးခဲ့တဲ့နှစ်ကကိုရိုနာဗိုင်းရပ်စ်ကူးစက်မကိုစိုးရင်ပြီးနိုင်ငံအတော်များများမှာပြည်ပွဲအစီအစဉ်တွေပယ်ဖျက်ခဲ့ကြပါတယ်။ဂရိနိုင်ငံအေသင်းမြို့မှာတော့ဒီနှစ်မှာတတိမအချိန်မြောက် Pride အလှူရန်ပုံငွေအတွက် Santa Claus ဝတ်စုံနဲ့ပြည်ပွဲမှာလူတွေရနေချီပါဝင်ခဲ့ကြပါတယ်။အနီရောင်နဲ့အဖြူဆက်ကြားဆန္နာကလော့ဝစ်ဆုံတွေကိုဝစ်ဆင်ပြီးအေသင်အိုလံပစ်အားကစားရုံကြီးကိုလူတွေပတ်ပြီးတော့ပြေးခဲ့ကြတာပါပြေးပွဲမှာပါဝင်တဲ့လူတယောက်ချင်းစီက12ယူရိုအလူငွေထည့်ဝင်ကြသလိုစီးပွားရေးကော်ပိုရေးရှင်းကြီးတွေကလည်းနာမကျန်းဖြစ်နေတဲ့ကလင်းငယ်တွေကိုစောင့်ရှောက်တဲ့ပရဟိတအသင်းတွေအတွက်ဒီပြေးပွဲကတဆင့်အလူငွေတွေပေးအပ်ကြပါတယ်ရှင
်ဟန်ဂေရီနိုင်ငံဘူဒပက်စ်မြို့မှာတော့ရေကူးဝစ်ဆုံတွေအပေါ်ပိုင်းအင်ဂျီဗလာနဲ့အတွင်းကံပေါင်းမီတွေဝတ်ထားတဲ့ Santa Claus ဝတ်စုံတွေနဲ့လူပေါင်း40လောက်ဟာရေခဲမှတ်သားသားအေးအေးဒဏ်ကြားမှာမြို့ကိုပတ်ပြီးပြေးခဲ့ကြပါတယ်။မြို့အတွင်းဈေးသွားဈေးလာတွေများတဲ့ကုန်စုံဆိုင်တွေနဲ့ခရီးသည်တွေအလားများတဲ့နေရာတွေကြားမှာပြေးလွှာရင်တချင်းဆိုကခုန်ခဲ့ကြတာပါ။ရေပွဲမှာပါဝင်ခဲ့ကြသူတွေရဲ့အလှူငွေတွေကိုခလေးတွေကိုစောင့်ရှောက်တဲ့အဖွဲ့တွေအတွက်ရန်ပုံငွေပေးကြတယ်လို့အေးအေးဒဏ်ကိုရဲရဲရင်အာခံဖို့တတိမွေးနိုင်အောင်တွန်းအားပေးတဲ့ပွဲလည်းဖြစ်ပါတယ်။ရေခဲမြစ်ထဲမှာရေစင်းကူးတဲ့ပြိုင်ပွဲတွေကျင်းပလေရှိတဲ့ဘူဒပက်စ်မြို့မှာအခုလိုအပေါ်ပိုင်းဗလာချင်းပြေးတဲ့ခရစ်စမတ်ရာသီစန်တာပြေးပွဲကျင်းပတာ18ကြိမ်ရှိပါပြီခင်ဗျာ
။ကိုငင်းချင်းစီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုကတော့ဒေါခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြပေးမှာဖြစ်ပါတယ
်။ကမ္ဘာတလုံးကိုဗစ်ကူးစက်မှုတွေထဲမှာတောင်အာဖရိကမှာဆက်တင်တွေ့ခဲ့ရတဲ့ကူးစက်များဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ Omicron ကူးစက်မှုဟာအများဆုံးဖြစ်လာနေပါတယ်။ကနူးရရှိတဲ့အထောက်အထားတွေကသူဟာ COVID-19 ဖြစ်ပွားခဲ့သူတွေကိုပါထပ်ပြီးကူးစက်နိုင်ခြေရှိတယ်လို့ WHO ကကျန်းမာရေးအဖွဲ့ကြီးကသတိပေးထားပါတယ်။ဒါကြောင့်ကူးစက်များဒီပိုးသစ်အန္တရာယ်ကောက်ွက်နိုင်မှုနိုင်ငံအများအပြားက COVID ကန့်သတ်မှုအသစ်တွေကိုချမှတ်နေကြပါပြီ။အာဖဂန်နစ္စတန်နိုင်ငံမှာရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကြမ်းဖက်ရှောင်လွှဲနိုင်ရေးအတွက်ရန်ပုံငွေကြေးထူထောင်မှုတနင်္လာနေ့မှာဆုံးဖြတ်ကြပါတယ်။နိုင်ငံ58နိုင်ငံစုဖွဲ့ထားတဲ့ OIC ခေါ်အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ရဲ့အရေးပေါ်ညီလာခံကိုပါကစ္စတန်အစ္စလာမဘတ်မြို့မှာကျင်းပခဲ့တဲ့မှာဒီရမုံငွေအဖွဲ့ကိုတည်ထောင်လိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်တပ်ဆိုးရှေ့စဉ်နဲ့ဝင်ငွေရလန်းတွေကိုဖျက်တောက်ပြီးမြန်မာစစ်အာဏာရှင်ကိုနိုင်ငံတကာကနေဖိအားပေးချဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကရွန်ဂျာဒုက္ခသည်စခန်းကိုသတင်းတစ်ပတ်ကြာတောရောက်ခဲ့တဲ့မြန်မာနိုင်ငံလူခွင့်ဆိုင်အကူလာအထူးကိုယ်စားလှယ် Tom Andrews ကတနင်္လာနေ့ဒက်ကာသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။နိုင်ငံတကာတိုင်းပွဲအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပိုးပြီးကောင်းတဲ့မိဖက်ဖြစ်အောင်လုပ်ပြီးရွန်ဂျာပြည်ထောင်အဖြစ်ရှာရမှာမြန်မာစစ်တပ်ကိုဖိအားပေးချဖို့လည်းပန်ကြားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီနှစ်ထဲအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းရိုက်ကြောင့်တေဆုံးရသူကအခုချိန်ထိဆိုအနည်းဆုံး146ယောက်ရှိနေပါပြီ
။နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ရင်ကျင်းနိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့တိုနီပိုလော့နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်Thank you, Taipa.
This program has come to you from the Voice of America, Washington.